temporary
နိုင်ငံတကာ temporary international peace prize ဆိုရင
်အဲ့ဒါကစဘယ်နိုင်ငံမှလဲရှိတာ
ဥရောပတမကနဲ့ ILN တို့ကလုပ်တာလူပေါင်း150ကျော်နိုင်ငံတကာကနေပြီးတော့စည်းရင်းတင်တဲ့ကမှာပထမဆုံး short list မှာကျွန်တော်နာမည်ပါလာတယ်အခုအဲ့ဒီပါလာတဲ့9ယောက်ထဲကနေပြီးထပ်ပြီးတော့ခွဲထုတ်လိုက်တော့နောက်ဆုံးကြံတာကကျွန်တော်နဲ့ကုလသမဂ္ဂအထွေထွေတွေ့မှုချုပ် Mr. Ban Ki-moon တို့နှစ်ယောက်ပဲကြံတယ
်ဘယ်တော့လောက်ကြေညာမယ်လို့ခမားမှာ
ကျွန်တော်တို့ကြောင်းကြားထားတာတော့ဒီ January လထဲမှာပဲ
ဒီစုဟာဘာလို့ရည်ရွယ်ပြီးပေးတာပါလဲဆရာ
အဓိကအပြင်တော့နိုင်ငံကငင်းငိုင်းရင်းနဲ့လူအခွင့်အရေးကိုဆွဆွန်တမန်ဆောင်ရွက်ကြတဲ့လူပုဂ္ဂိုလ်ကြီးအဖွဲ့အစည်းတွေကိုအဓိကထားပြီးတော့ရွေးချယ်ကြီးမြင့်တဲ့စုပဲဖြစ်ပါတယ
်ဒီနှစ်နဲ့ဆိုလို့ရှိရင်29နှစ်ရှိပြီလို
့လည်း
သိရပါတယ်ဆရာဆရာတို့နဲ့အတူတူပထမစကားတင်ဘယ်နှစ်ရောက်လဲ100ကျော်အဲ့100ကျော်မှာ
သူရင်းပေါ်ပထမဦးဆုံးသူတို့စီးရင်ပြင်လိုက်တာကကျွန်တော်သိရသလောက်ကတော့လူနဲ့အဖွဲ့အစည်းပေါင်း150ကျော်လောက်ရှိတယ်။100နီ
းအေး200နီးပါးထဲမှာထူးထူးခြားခြားဘယ်လိုလူအခွင့်အရေးတွေဆောင်ရွက်တဲ့အဖွဲ့အစည်းတွေထင်ရှားတဲ့လူတွေများပါပါလားဆရာ
။အဲ့ဒီထဲမှာတော့ထင်ရှားတဲ့တခြားပုဂ္ဂိုလ်တွေလည်းပါတယ်ပေါ့
။ဆရာရောဘာကြောင့်ရထားစီးရင်မှာပါတာပါလဲရှင
့်။မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်နေတဲ့လူသားမှုအမြောက်များမှာအလောင်းပြန်ရတာတို့အမှုပေါ်ရတာတို့လူခွေကွန်ရှင်ကနေပြီးတော့ကိုအတတ်နိုင်ဆုံးထုတ်ဖော်ပြီးတော့တုံ့တက်ရတာတို့ဒီခါကမှမရှိခဲ့ဘူးအခုအလွတ်တန်းသတင်းတော့ကိုပါကြီးရရဆက်ဆက်ညှိမှန်နှိမ့်ဆက်တပ်ဖြတ်ခံရတဲ့ကိစ္စကိုအောင်မြင်စွာအကောင့်တွေပေါ်ဆောင်ရွက်ပေးနိုင်တာကိုလည်းသူတို့တော်တော်လေးကိုအံ့ဩတယ်ပေါ့နော်နောက်တစ်ချက်ကခလေးစစ်သားဖြိုးစီသူကိုတေတံကနေလွတ်ပြီးတော့ကလေးတောင်ကနေပြန်လွတ်နိုင်အောင်ကျွန်တော်ရဲ့ဆက်ဆောင်မှုကြီးနောက်ပြီးတော့အိမ်ပေါ်တွေကိုညှိမှနှိမ့်ဆက်ခံရမှုအရွယ်မရောက်သေးတဲ့မိန်းကလေးငယ်ကိုလူကိုကူးခံရမှုလို့အဲ့ဒီလိုဒူးကြားထင်ရှားတဲ့အိဆက်ရက်တီအပေါ်မှာသူတို့တွေကပောက်ချက်ချတုံ့တက်တာလူသိရပါတယ
်ဆက်ဆွမ်းဆောင်ချက်တွေဒါတွေကိုကြည့်ပြီးတော့ဒီငင်းညာရေးစုပေးဖို့ရထားတာ
ဟုတ်ကဲ့အဲ့ဒီမှာဘာပါသေးလဲဆိုတော့ကျွန်တော်ရှင်းနေလိုက်စင်ပြန်ရတဲ့9ရက်9လ2012နေ့ကနေစပြီးခဏအတွင်းမှာလိုက်ပါဆောင်ရွက်ခဲ့တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေရဲ့အမှုခင်းကိစ္စတွေမှာဒေနမှုကိုလိုက်ပါဆောင်ရွက်ပေးနိုင်ခဲ့တယ်လေဆိုတာကိုလည်းမှတ်တမ်းတူပါတယ
်ဒေနမှုလောက်ရှိသွားပါပြီလေခု
အလုံး80လောက်ရှိသွားပြီ
80အလုံးကလူအခွင့်အရေးနဲ့ဆိုင်တဲ့အမှုတွေပဲလားနိုင်ငံရေးအမှုတွေ
လူအခွင့်အရေးနဲ့ဆိုင်တဲ့ကိစ္စတွေပဲဥပမာလေဘရွန်တောင်ကျင်းနီစီမံကိန်းရဲ့သွေးထွက်တန်ယုံမှုတွေမိလောင်ပုံပစ်ကတ်မှုတွေအပေါ်မှာလူမှုကတုံ့ပြန်ဆန္ဒပြလို့တရားစွဲဆိုအရေးယူတဲ့အမှုတွေအပါအဝင်မှာ80လောက်ရှိပါတယ်အဲ့ဒီအရာတွေသူတို့ကအဲ့ဒီမှတ်တမ်းစည်းရင်းတွေကိုလည်းအတိအကျတရားရုံးကနေပြီးတရားဝင်မိတ္တူမှန်ကူးထားတဲ့အထောက်အထားတွေနဲ့တောင်းယူပြပါတယ်လွန်ခဲ့တဲ့6လလောက်ကအဲ့ဒီတော့ကတော့ဘာအတွက်ဆိုတော့ကျွန်တော်မသိဘူးအခုဒီစုစည်းရင်းကိုနောက်ဆုံးစကားတင်နှစ်ယောက်ထဲကြံတဲ့အဆင့်ကိုရောက်လာမှကျွန်တော်အတိပေးလို့ကျွန်တော်ကသိရှိရခြင်းဖြစ်ပါတယ
်ဆရာဘယ်တော့မှစသိလဲရှင
်ဒီ January လဆန်းလောက်ကမှစသိရတာ
ဘန်ကီမွန်ကျတော့ဘာကြောင့်ရတာ
ဘန်ကီမွန်ကိုကျတော့ဘာကြောင့်သူတို့စည်းရင်းမှာတင်လာလဲလို့ဆိုသိရတာကတော့ तू ကဒီနိုင်ငံကငင်းငင်းဆိုင်ရာကိစ္စရပ်တည်နေပတ်သက်ပြီးတော့စောင့်ရဲမှုတွေအပေါ်မှာတင်လာတာပါ
အကင်မောရောညဉ့်ညံရေးကိစ္စတွေပေါ့ဆရာကျတော့လူခွင့်ရေ
းကျွန်တော်ကတော့အဓိကအပြင်တော့လူခွင့်ရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်ချက်တွေအပေါ်မှာဖြစ်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်